American နိုင်ငံရဲ့46ရောက်မြောက်သမ္မတဖြစ်လာသူ Joe Biden လက်ထက်မှာ American နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေးလာသုံးသပ်သူတွေကမျှော်လင့်ကြပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမယ့်သမ္မတဖြစ်တာကြောင့်မြန်မာပြည်တွင်းဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပိုထောက်ပြဝေဖန်တာတွေရှိနိုင်ပေမဲ့နိုင်ငံပြုပြင်ပြောင်းလဲရေးအကောင်ဖို့လက်တွဲလှုပ်ဆောင်တဲ့အကြောင်းပြည်တွင်းနိုင်ငံရေးလေးလာသုံးသပ်သူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြတာကိုကျွန်မမေခစူးစီးတင်ပြထားပါတယ်။အသက်88နှစ်အရွယ်ရှိပြီးအမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်လာသူဂျိုးဘိုက်ဒန်လက်ထက်မှာအမေရိကန်နဲ့မြန်မာဆက်ဆံရေးဟာအတော်လေးတိုးတက်လာမယ်လို့ပြည်တွင်းလေးလာသုံးသပ်သူတွေကမှတ်ချက်ပြုခဲ့ကြတာပါမြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISB မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ဒီမိုကရက်တွေဦးဆောင်တဲ့အမေရိကန်အစိုးရတဲ့လက်ထက်မှာအမေရိကန်ပြည်ရင်းညီညွတ်ရေးကိုဇောင်းပေးလှုပ်ဆောင်သွားဖို့ရှိတယ်လို့သူကရှုမြင်ပါတယ်။တစ်ချိန်တည်းမှာပဲသမရဟောင်းလက်ထက်ကအားနေခဲ့တဲ့နိုင်ငံသားဆက်ဆံရေးကိုပုံမမြင့်တင်လာဖို့ရှိပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးကတော့ဆက်လက်တင်းမာနိုင်တယ်လို့နိုင်ငံတကာဆက်ဆံရေးကိုအလေးထားလှုပ်ဆောင်လာနိုင်ဖွယ်ရှိရဲလို့သူကသုံးသပ်ပါတယ်
။သမရဒီဂျိုးဘိုင်ဒန်အနေထားကြည့်မယ်ဆိုတဲ့အခါကျတော့သူ့မှာတခြားအလုပ်တွေတော့အများကြီးရှိတယ်နော်။အထူးသဖြင့်တော့သူရဲ့ပြည်တွင်းရေးကိစ္စမှာ unity ပေါ့နော်ညီညွတ်ရေးကိစ္စတွေတိုင်းပြည်တွင်းကိစ္စတွေတော်တော်ပြောင်းလဲရအောင်မဲ့အနေအထားရှိပါတယ်အဲ့တော့နိုင်ငံတကာဘက်အပိုင်းမှာကျတော့သူကကျွန်တော်တို့ multilateralism လို့ခေါ်တဲ့နိုင်ငံစုံပေါ့နော်ပြန်လည်ပေါင်းစည်းမှုကိစ္စတွေကိုသူလုပ်ဖို့ရှိတဲ့အနေအထားရှိတယ
်သမ္မတဂျိုးဘိုက်ဒန်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဇောင်းပေးလာမဲ့သမ္မတဖြစ်တယ်လို့အများကရှုမြင်ကြပြီးမြန်မာပြည်တွင်ဒီမိုကရေစီရေးတွေနဲ့ပတ်သက်လို့အရင်ကထပ်ပိုထောက်ပြဝေဖန်တာတွေရှိလာနိုင်တယ်လို့ဥအောင်သူငိမ့်ကမြင်ပါတယ်။ဒီလိုအချိန်မှာတိုင်းပြည်အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုရှေ့ဆက်ဖော်ဆောင်ရေးအမေရိကန်နဲ့ဆက်ပြီးလက်တွဲဖို့သူကအကြံပြုသလိုအမေရိကန်နဲ့နှစ်နိုင်ငံဆက်ဆံရေးတိုးဖို့ပြင်ပအဖွဲ့အစည်းတွေအကူအညီရယူဖို့လိုအပ်တယ်လို့လည်းသူကထောက်ပြပါတယ
်။နိုင်ငံသားရေးဝန်ကြီးဌာနမှာဆိုလို့ရှိရင်ဟိုစီးစံဥပဒေနာလုံးပဲပို့ပြီးတော့သိရှိအောင်ပို့ပြီးတော့မဟာဗျူဟာဆွဲနိုင်အောင်ဆိုတဲ့ခံမျိုးတွေလိုအပ်ပါတယ်နောက်တစ်ခုကကြတော့အမေရိကန်နိုင်ငံကြီးကိုကျွန်တော်တို့ကြည့်မယ်ဆိုရင်အရေးပါတာကလော်ဘီကုမ္ပဏီကြီးတွေကသိအရေးပါပါတယ်ဒီအစိုးရအသိကိုဝင်ရောက်ထိုးဖောက်ခြင်းနဲ့ဆိုရင်ဝေးရနေပြီးတော့ပြင်ညာချက်တွေထုတ်နေရုံပလန်ပြီးတော့မိကုံပြောနေရုံလည်းရတာမျိုးမဟုတ်ဘူးအဲ့တော့အဲ့ဒီလော်ဘီဖမ်းတွေကိုလည်းကျွန်တော်တို့ဘယ်လိုသုံးနိုင်မလဲပေါ့ကိစ္စမျိုးတွေကတော့တေချာစဉ်းစားသင့်တဲ့ကိစ္စတွေလို့ထင်ပါတယ်
အမေရိကန်အစိုးရတက်ကလူခွင့်ရေးပိုင်းဦးစားပေးလာမယ်ဆိုရင်ရခိုင်ဒေသကရိုဟင်ဂျာအရေးပိုင်းမှာမြန်မာကိုဖိအားပို့ပေးလာနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးကိုမြန်မာအစိုးရဘက်ကတရားဝင်လက်ခံထားခြင်းမရှိပေမဲ့လည်းပြန်လည်လက်ခံရေးပိုင်းကိုတော့လှုပ်ဆောင်ဖို့ပြင်နေတာရှိပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဖိအားဖြစ်လာနိုင်ွယ်ရှိပေမဲ့အရင်ကထပ်ပို့ပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့ထောက်ပြလာသူကတော့နိုင်ငံသားကြီးနဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာခင်စောဝင်းပါ။
အမေရိကန်ကဒီမိုကရေစီရေးမှာဆိုလို့ရှိရင်တော့88တရားကိုပါဝင်ခဲ့တာ။တော့သူ့ကိုခြံခဲ့လို့မရဘူး၊လက်ယူရှာလို့မရဘူး။သူသဖြင့်အမေရိကန်နဲ့ဆက်ဆံရေးကိုပြန်စီဆောက်ရမယ်။ပြတ်သွားတာမဟုတ်ဘူး၊ထိုင်းနေကြတာ။နောက်တက်လာမယ့်အစိုးရကအမေရိကန်နဲ့ဟိုထိပ်သီးသောမျိုးပေါ့။ဒါမှလည်းဝန်ကြီးအဆင့်ပေါ့။မြန်မာပြည်မှာပဲဖြစ်ဖြစ်ဟိုဝါရှင်တန်မှာဖြစ်ဖြစ်ပြည့်ဖို့တင်တယ်။
နိုင်ငံဆက်ဆံရေးပိုင်းပိုတိုးတက်တာကိုမြင်စေခြင်းသူနောက်တစ်ယောက်ကတော့လူခွင့်ရေးနဲ့အမျိုးသမီးရေးလှုပ်ရှားနေတဲ့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူဒေါက်ခင်လေးပါ
နိုင်ငံသားရေးမူဝါဒဟာခုမှလည်းပြောရရင်တော်တော်အားနည်းတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီအတွက်ဒါကိုအမြဲဆုံးပြန်နေတုံ့တက်တယ်လို့ထင်တယ်ဒီမိုကရေစီရေးလူခွင့်ရေးကိုအားပေးတာကိုကျွန်တော်တို့ကအစိုးမြင်လို့မရဘူးမှန်မှန်ကန်ကန်တုံ့တက်ပြီးတော့အကောင်းဆုံးနည်းနဲ့ပြည်သူလည်းမနစ်နာတန်းကြီးလည်းမနစ်နာမယ်မျိုးမျိုးကိုတော့တောင်းရှိတဲ့ခိုင်ခံကောင်းဆောင်တွေကပြန်လေတုံ့တက်မှုတွေနဲ့နိုင်ငံဆက်ဆံရေးကိုပြန်ကောင်းအောင်ထူထောင်သင့်တယ်လို့ကျွန်တော်တို့ထင်ပါတယ်ရှင
့်အမေရိကန်အစိုးရအဖွဲ့အစ်မှနိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရထားခြင်းခံရသူတိုနီဘလင်ကန်ဟာမြမအရေးနဲ့မသိမ့်သူဖြစ်သလိုတခြားရာဒူးတာဝန်တွေအတွက်ရထားသူတွေထဲမှာလည်းမြမအရေးနဲ့ယင်းနီးသူတွေပါဝင်နေပါတယ်ဒါကြောင့်လေဒီအမေရိကန်အစိုးရအဖွဲ့အစ်နဲ့မြန်မာနိုင်ငံရဲ့အကြဆက်ဆံရေးဘလို့ရှိလာမလဲဆိုတော့ကိုလေလာသူတွေကစောင့်ကြည့်နေကြတာလည်းဖြစ်ပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပို့ထားတာဖြစ်ပါတယ်။